Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ4ရက်တောက်ကြနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းထိတိုင်ရအောင်သတင်းတွေမှာတော့2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့နိုင်ငံခြားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့တိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေချေပျက်စီးဥယင်ဆွန့်ခွာထွက်ပြေးနေရတဲ့အတွက်ဘာသာရေးကောင်းဆောင်တွေအနေနဲ့ငြိမ်းချမ်းရေးမှာပါဝင်ဆောင်ရွက်ကြဖို့ရန်ကုန်ကက်သလစ်ခရီးယန်သာသနာပိုင်ဆရာတော်ကာဒီနယ်ချားလ်စ်ဘူကတိုက်တွန်းလိုက်ပါတယ်။ဒီလိုဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွာညိုကြီး။
ကောင်းပါပြီရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲနှီးလာတာနဲ့အမျှလက်ရှိသမ္မတဟာသူ့ရဲ့ပြိုင်ဘက်ဖြစ်နိုင်ခြေပေါ်မှာဘလို့တိုက်ခိုက်မှုတွေစတင်လှုပ်ဆောင်လာပါသလဲ
And by the way likewise China started an investigation into the Biden because what happened in China is just about as bad as what happened
သမ္မတကိုယ်စားလောင်းပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့ဂျိုးဘိုင်ဒန်ပေါ်မှာစုံစမ်းစစ်ဆေးပေးဖို့တရုတ်နဲ့ယူကရိန်းနိုင်ငံတွေတိုက်တွန်းသွားတာကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဗြိတိန်ဥရောပသမ္မတကနှုတ်ထွက်မဲ့အဆိုပြုချက်တစ်ကိုတော့ EU သမ္မတကတန်တရားနဲ့တုံ့ပြန်တာပါကြောင့်မလဲတောင်အာဖရိကနိုင်ငံမှာနိုင်ငံခြားသားဝင်ရောက်မှုကိုစန့်ကျင်ရေးတုံ့ပြန်ဆောင်ရွက်ဖို့နိုင်ဂျီးရီးယားနဲ့တောင်အာဖရိကနှစ်နိုင်ငံပါရီဆောင်ရွက်နေကြတယ်ဆိုတာတွေနားဆင်ရပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသိအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့နိုင်ငံခြားအစိုးရတွေကိုသမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။ဒါဟာသူ့ကိုတရားစွဲဆိုမယ့်အလားအလာပုံမှန်မြင့်မားသွားနိုင်တဲ့အနေအထားလည်းဖြစ်ပါတယ်။သမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီတို့အကြားမှာဇူလိုင်လ25ရက်နေ့ကတယ်လီဖုန်းဆက်သွယ်ပြောကြားတာမှာယူကရိန်းသမ္မတစီကဘလို့အကူအညီမျိုးလိုချင်တာလဲဆိုတဲ့သတင်းတော့ရဲ့အမေးကိုပြန်ဖြေကြားရင်းနဲ့သမ္မတကအခုလိုပြောလိုက်တာပါ။ကြာတာရင်းနေ့ကဖလော်ရီဒါကိုသွားဖို့မရင်းဝမ်းရဟတ်ယင်ဘော်ကိုမတက်ခင်လေးမှာပဲသမ္မတကပြောလိုက်ပြီးတော့ဘိုင်ဒန်ဟာယူကရိန်းနဲ့တရုတ်နိုင်ငံတို့အပေါ်မှာမလိမ်တပတ်လုပ်ခဲ့တယ်လို့လည်းပြောပါဗျ။2013ခုနှစ်မှာတရုတ်ကိုသွားတဲ့ခရီးစဉ်အတွင်း Air Force 2ကိုအသုံးပြုပြီးတော့ Hunter Biden ဟာသူတီထောင်ဖို့လုပ်နေတဲ့ Stock Share နဲ့ငွေရေးကြေးရေးကုမ္ပဏီတစ်ခုအတွက်တရုတ်စီကနေ American Dollar 1.5 Billion ရယူခဲ့တယ်လို့သမ္မတ Trump ကဆွဆွဲခဲ့ပါတယ်။သမ္မတရဲ့အခုလိုပြောကြားချက်ဟာနိုင်ငံရေးအကျိုးမြတ်ရဖို့သမ္မတအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရပ်တစ်ခုဖြစ်ပြီးတော့သူ့ကိုတရားစွဲဖို့မြင်မြန်ဆန်ဆန်လုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့ Democrat တွေကပြောပါတယ်ရှင်။
ကြတာရင်းနေကပြည်ထောင်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်တွင်လူသမားတယောက်ဓာတ်နဲ့တိုက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်4ဦးသေဆုံးသွားကြောင်းပြည်ထောင်ရဲတပ်ဖွဲ့ထားဝန်ရှိသူတို့ကပြောပါရယ်ပြည်ထောင်ရဲတပ်ဖွဲ့တမကပြောခွင့်ရလူ ith traver ကတိုက်ခတ်မှုဟာတိုက်ခိုက်သူရဲ့ရုံးခန်းအတွင်းမှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတခြားနေရာတွေစီကိုရောက်သွားခဲ့တာလို့ပြောပါရယ်တိုက်ခိုက်သူကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့တာပါတိုက်ခတ်မှုကြောင့်သေဆုံးခဲ့ရသူတွေရှိခဲ့ကြောင်းမြို့တော်ဝန် N Hildago ကလည်းအတည်ပြုပြောထားခဲ့ပါရယ်ပါရီမြို့တော်ကနမကျော် Notre Dame ဖျားကြောင်းနေဖြစ်ခဲ့တဲ့ဒီတိုက်ခတ်မှုနဲ့ပတ်သက်လို့အကြောင်းရင်းကိုတော့လက်တော်မသိရသေးပါဘူးတိုက်ခိုက်သူဟာအရင်ကတော့လုပ်ခွင့်မှာပြဿနာမရှိခဲ့ဘူးကြောင်းလည်းရဲတပ်မကပြောခွင့်ရသူကပြောပါရယ်ရဲဌာနတော်ရုံးနဲ့အနီးတစ်ပိုက်ကိုတော့လုံခြုံရေးတပ်ပိတ်ထားလိုက်ပြီးအနီးဆုံးဘူတာတစ်ခုကိုလည်းပိတ်ထားလိုက်ကြောင်းတည်ယူပို့ဆောင်ရေးဌာနအတော်ဝန်ရှိသူတွေကပြောပါရယ်တိုက်ခိုက်မှုကြောင်းပြည်ထောင်ဝန်ကြီးခရစ္စတိုဖီကတ်စတနာကလည်းဒီကနေ့တူရကီကိုသွားမဲ့အစီအစဉ်ကိုရွှေ့ဆိုင်းခဲ့ရပါတယ်
ရှုံးနိမ့်မှုတွေနဲ့ရင်ဆိုင်နေရတဲ့ IS အကြမ်းဖက်အဖွဲ့တွေကတောင်းနေချီတဲ့အကြမ်းဖက်အဖွဲ့ဝင်တွေအမျိုးသမီးတွေကလေးငယ်တွေကိုစီးရီးယားအနောက်မြောက်ပိုင်းအကျဉ်းဆောင်တွေနဲ့ထိန်းသိမ်းရေးစခန်းတွေမှာစုပြုံထားရှိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတိရှိကြဖို့ American အကြီးတန်းအရာရှိတဦးကသတိပေးလိုက်ပါတယ်မိမိနိုင်ငံကိုစွန့်ခွာပြီးတော့ IS အကြမ်းဖက်အဖွဲ့တွေနဲ့တွားရောက်ပူးပေါင်းသူတွေကိုပြန်လည်ခေါ်ယူတရားစွဲဖို့ကိုနိုင်ငံတကာနဲ့အထူးသဖြင့်အနောက်နိုင်ငံမဟာမိတ်တွေကိုအမေရိကန်ကလွန်ခဲ့တဲ့လပေါင်းများစွာကလေးကတိုက်တွန်းနေတာပါအကြမ်းဖက်အဖွဲ့နဲ့တွားရောက်ပူးပေါင်းသူတွေနဲ့အကြမ်းဖက်အဖွဲ့အတွင်မွေးဖွားခဲ့သူတွေကိုမိသားစုတွေထံကိုပြန်ဖို့ကိုလည်းတိုက်တွန်းထားပါတယ်ဒီလိုတိုက်တွန်းချက်တွေကိုအများကအလေးမထားဘဲနေတာပါဒါကြောင့်အကြမ်းဖက်တွေကိုတစုတဝေးဖမ်းဆီးထားတဲ့အချင်းနောင်တွေထိန်းသိမ်းရေးစခန်းတွေဟာအကြမ်းဖက်တွေပြန်ပြီးတော့အားကောင်းလာဖို့တိစောက် ီးထားတဲ့နေရာတွေဖြစ်နေပြီလို့အမေရိကန်ကအားလုံးကိုသတိပေးလိုက်ပါတယ်ဒီကိစ္စအပေါ်မှာအထူးစိုးရိမ်မိတယ်လို့လည်းအရှေ့လေပိုင်းဒေသဆိုင်ရာအမေရိကန်ဒုလက်ထောက်ကာကွယ်ရေးဝန်ကြီးမိုက်ကယ်မော်ရိုက်ကမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ် IS အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေသူအများစုအထူးသဖြင့်ကလေးငယ်တွေဟာသူတို့တသက်လုံးမှာအတွေးအမြင်တစ်ခုတည်းပေါ်မှာပဲရှင်သန်ကြီးပြင်းခဲ့ရတာဖြစ်တယ်လို့ El Hot ထိန်သိမ်းရေးစခန်းမှာဖန်စီထိန်သိမ်းထားသူတွေကိုရည်ညွှန်းပြီးတော့မိုက်ကယ်မော်ရိုက်ကပြောတာပါနိုင်ငံတကာအနေနဲ့သူတို့ကိုပြန်လည်နေရာချထားပြီးလူမှုအတိုင်းဝိုင်းနဲ့တဟဇာတာဖြစ်အောင်ပြန်လည်တည်ဆောက်မပေးနိုင်ရင်နောက်ထပ် IS အကြမ်းဖက်မျိုးဆက်တစ်ခုပေါ်ထွက်လာလိမ့်မယ်လို့သူကသတိပေးပြောကြားသွားခဲ့ပါတယ်
American ဆိုရအထောက်ပံ့ခံသတင်းဌာနတွေဖြစ်တဲ့ VOE American သံနဲ့လွတ်လပ်တဲ့ဥရောပသံ Radio Free Europe တို့ကိုအစားထိုးဖွဲ့စည်းတင်တယ်လို့ကြာတာပရီးနေ့ Florida လူထုကိုမိန်ကွန်းမှာသမ္မတ Donald Trump ကပြောကြားလိုက်ပါတယ်သမ္မတ Trump ကိုမကြာခဏဒေါသဖြစ်စေခဲ့တဲ့ CNN သတင်းဌာနကိုဝေဖန်ပြောကြားရင်း American ပြည်တော်စုမှာ Radio Free Europe နဲ့ VOE တို့ရှိခဲ့ပေမဲ့ American နိုင်ငံအတွက်သိအလုံးမဖြစ်ခဲ့ဘူးလို့ပြောကြားလိုက်တယ်လို့စစ်မှန်တဲ့သတင်းတွေကိုထုတ်လွှင့်မှုကိုပိုင်သတင်းဌာနထူထောင်တင်ကြောင်းနဲ့ CNN က American ပြည်တော်စုတဲ့အမတန်ဆိုးဝါးတယ်လို့လည်းပြောပါတယ်။သတင်းစာရှင်းလင်းပွဲတွေမှာ American နိုင်ငံရဲ့မူဝါဒနဲ့ပတ်သက်ပြီးသမ္မတ Trump ကို VOE Imperial ဆိုင်ရာသတင်းတောက်တွေကမကြာခဏမေးခွန်းတွေမေးနေပါရဲ့နဲ့သမ္မတကအတိတ်ကာလကိုညှော်မိဘာကြောင့်ပြောတယ်ဆိုတာတော့တည်တည်ကြွကြွမသိရပါဘူး။ VOE ညွှန်ကြားရေးမှူး Amanda Bennett ကတော့ကြာတာပလေးနေမှာပဲကြေညာတဲ့စောင်းထုတ်ပြန်လိုက်ပြီး VOE ရာကဘာတလွားကသတင်းချက်လက်တွေကိုဓမ္မဒိတ်တန်ကြာကြာတင်ပြပြီး America သတင်းတွေကိုကဘာသိအောင်ပြောကြားနေတာဖြစ်တဲ့အမြဲတမ်းဂုဏ်ယူနေတယ်လို့ပြောကြလိုက်ပါတယ်။ VOE အတန်းလန့်ထားတာကိုနာဇီတို့ရဲ့ဝါဒဖြန့်ချိမှုကိုတုံ့ပြန်ပြီးတရစ်မှန်တွေကိုပတ်လိုက်မှုမရှိတင်ပြဖို့အတွက်1942ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးအခုကဘာသာစကားပေါင်း40ကျော်နဲ့ကဘာတလွားကိုအတန်းလွှင့်နေတာဖြစ်ပါတယ်။အပတ်စဉ်နားထောင်တဲ့ပရိသတ်ကလည်းတန်ပေါင်း295တန်းကျော်ရှိနေတာဖြစ်ပါတယ်ခင်ဗျာ။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံကတောက်ကြမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ရန်ကုန်ကက်သလစ်ခရစ်ယာန်သာသနာပိုင်ဆရာတော်ကာဒီနယ်ချားလ်စ်ဘူကအပြစ်မဲ့ပြည်သူတွေကိုမထီကြပါနဲ့တော့ဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဖြစ်ရာဒေသတွေမှာဒုက္ခရောက်နေရတဲ့ပြည်သူတွေအတွက်ဘာသာရေးခေါင်းဆောင်တွေကပါဝင်ပြောဆိုပေးဖို့တိုက်တွန်းထားတဲ့ကြေညာချက်ကိုအောက်တိုဘာလ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။လာရှိုးဒေသနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာဆက်လက်ဖြစ်ပွားနေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတည်ကြည်ဖြစ်စီထိခိုက်ဒဏ်ရာရအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့တရင်တွေနေစဉ်နဲ့အများကြားနေရတဲ့အပေါ်မှာဆရာတော်အနေနဲ့အထူးဝန်းနဲ့ပူဆွေးမိကြောင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေသခံပြည်သူအများစုကဆင်းရဲနှွမ်းပါအပြစ်မဲ့သူတွေဖြစ်တဲ့အပြင်အခြေခံစာဝတ်နေရေးအတွက်ရုန်းကန်နေရသူတွေဖြစ်ပြီးသူတို့အကျိုးစီးပွားကိုဘယ်အဖွဲ့အစည်းကမှလှုံ့ဆော်ပေးနေတာလည်းမရှိဘူးလို့យေတာထားပါတယ်။ဒီလိုလူတွေအတွက်တိုက်ပွဲဝင်နေပါတယ်ဆိုသူတွေဟာဒီလူတွေဘေးအန္တရာယ်ကင်းရှင်းဖို့အလေးမထားတဲ့အပြင်လေကြောင်းကတိုက်ခိုက်တာဘုံကျဲတာစတာတွေကိုလှုပ်ဆောင်နေတယ်လို့လည်းဖော်ပြထားပါတယ်ဒီလိုတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးရသူတွေရဲ့မိသားစုတွေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စစ်ဘေးရှောင်စခန်းတွေမှာခိုလုံနေရသူတွေကိုစာနာတနာကြဖို့ကိုဆရာတော်ကတိုက်တွန်းထားပါတယ်မြန်မာပြည်သူတွေဟာငြင်းငြင်းရေးကိုမျက်နှူးကြသူတွေဖြစ်ပြီးဘာသာရေးအဆုံးအမတွေကိုလိုက်နာသူတွေဖြစ်တဲ့အတွက်ဘာသာရေးကောင်းဆောင်တွေအနေနဲ့ရင်ကုန်နှုတ်ပိတ်မနေပဲငြင်းချမ်းရေးအတွက်ပါဝင်ဆောင်ရွက်ကြဖို့ကာဒီနယ်ချားလ်စ်ဘိုရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
ပါကစ္စတန်ကိုရောက်ရှိနေတဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်နှစ်ဖွဲ့အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆောက်ဖို့ကိစ္စတိုက်ရိုက်ဆွေးနွေးကြလိမ့်မယ်လို့ပါကစ္စတန်နိုင်ငံကပြောပါရယ်နှစ်ဖက်ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာဆယ်စုနှစ်နှစ်စုကြာအာဖဂန်စစ်ပွဲဆုံးသက်ရေးရည်ရွယ်ကျင်းပနေကြတာပါပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမာမုဒ်ကူရာရှိကအမေရိကန်နဲ့တာလီဘန်တို့အကြားတိုက်ရိုက်စကားပြောကြမယ်လို့သတင်းတောက်တွေကိုပြောနေစမှာပဲငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ဖို့အကောင်းဘက်ကမြင်မိကြောင်းလည်းပြောပါရယ်ဝန်ကြီးကူရာရှိဟာပါကစ္စတန်မျိုးတော်ကိုအောက်တိုဘာလ2ရက်နေ့ကရောက်ရှိလာတဲ့တာလီဘန်အစ်စ်မြစ်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပြီးမှအခုလိုအကောင်းမြင်မိကြောင်းပြောခဲ့တာလည်းဖြစ်ပါရယ်အမေရိကန်နဲ့တာလီဘန်တို့အကြား6ချိန်တည်တည်ဆွေးနွေးပွဲတွေကျင်းပခဲ့ပြီးနောက်ငြိမ်းချမ်းရေးသဘောတူညီချက်ရလုနေပါဖြစ်ခဲ့တယ်လို့လည်းသူကထောက်ပြပြောဆိုခဲ့ပါရယ်ဆွေးနွေးပွဲတွေကပြီးခဲ့တဲ့လကရပ်ဆိုင်သွားခဲ့တာပါဝန်ကြီးကူရာရှိနဲ့တာလီ ီဘန်တို့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရဲ့ဌာနရဲ့ထုတ်ပြန်ချက်မှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲတွေအများဆုံးပြန်ဆဖို့နှစ်ဖက်သဘောတူညီခဲ့ကြကြောင်းလည်းပါရှိပါတယ်။ကူရက်ရှင်နဲ့အတူပါကစ္စတန်ထောက်လှမ်းရေး ISI အကြီးအကဲဒုတိယဗိုလ်ချုပ်ဂျေဖိုက်စ်ဟာမင်လည်းတာလီဘန်တို့နဲ့ဆွေးနွေးပွဲမှာပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအာဖဂနစ္စတန်ကအမေရိကန်တပ်ဖွဲ့တွေအပေါ်တာလီဘန်တို့ကတိုက်ခိုက်ခဲ့တာကိုအကြောင်းပြပြီးအမေရိကန်တာလီဘန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုစက်တင်ဘာ9ရက်နေ့မှာရုတ်တရက်ဆိုလိုရက်ဆိုင်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့မြောက်ကိုရီးယားအကြားမှာဆွေးနွေးပွဲတွေပြန်ဆဖို့အစီအစဉ်တွေလုပ်နေတဲ့ကြားကပဲလက်တလောမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုဟာမလိုအပ်ဘဲနဲ့တမင်သက်သက်ရန်စတဲ့လို့ရဲ့အဖြစ်အမေရိကန်နဲ့ဂျပန်ကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမြောက်ကိုရီးယားကသူတို့ရဲ့ခင်မီလက်နက်ကိရိယာစီမံချက်တစ်ခုဖြစ်တဲ့ပယ်ရင်တက်ဒုံးကျည်ပစ်လွတ်နိုင်အောင်ပုံစံထုတ်ထားတဲ့ရင်းငုံသင်းမောပေါ်ကနေဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့တာပါ။ဒီလို့ရဲ့ဟာတမင်သက်သက်ရန်စတဲ့လို့ရဲ့ဖြစ်ပြီးတန်တမန်ရေးရဆွေးနွေးဖို့အနေထားမရှိတဲ့အတွက်မြောက်ကိုရီးယားအနေနဲ့ဒီလိုစမ်းသပ်မှုတွေကိုရပ်ဆိုင်းဖို့လိုအပ်တယ်ဆိုတာအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့ဂျပန်ကာကွယ်ရေးဝန်ကြီးထာရိုကိုနိုတို့တယ်လီဖုန်းဆက်သွယ်ပြောဆိုဆွေးနွေးခဲ့ကြတဲ့အကြောင်းပင်တဂွန်ပြောခွင့်ရဂျိုနသန်ဟော့ဖ်မန်ကကြာသပတေးနေ့ကပြောပါတယ်ကိုရီးယားဗဟိုသတင်းဌာန KCNA ကကြာသပတေးနေ့ကရေထဲကနေဒုံးကျည်စမ်းသပ်ပစ်လွတ်တာကိုသတင်းတွေထဲမှာဖော်ပြခဲ့တာပါရင်ငုံတင်မောကနေစမ်းသက်တယ်လို့အတိအကျမပြောနိုင်ပေမဲ့ပင်လယ်ရင်းအခြေစိုက်စခန်းတစ်ခုကပြစ်လွတ်တာဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရဗိုလ်မှူးကြီးဖက်ရိုက်ဒါကပြောပါတယ်။ပြီးခဲ့တဲ့မေလကစပြီးတော့မြောက်ကိုရီးယားကဒုံးကျည်စမ်းသက်မှု၁၁ကြိမ်လှုပ်ခဲ့ပြီးဖြစ်ပါတယ်။အရင်ကတာတူပြစ်စမ်းသက်မှုတွေအပေါ်မှာသမ္မတထရမ့်ကပြဿနာမရှိဘူးလို့ပြောခဲ့ဘူးပေမဲ့အခုဒီကြိမ်နဲ့ပတ်သက်လို့တော့ဘာမှမှတ်ချက်မပေးသေးပါဘူး။မြောက်ကိုရီးယားကအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆတော့မယ်လို့စနေနေ့ကကြေညာပြီးတဲ့နောက်နိုင်ပိုင်းအကြာမှာအခုလိုဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တာပါဒီလုံရက်အတွက်အမေရိကန်နဲ့ဆွေးနွေးပွဲတွေအပေါ်မှာဘယ်လိုအကျိုးတရားမှုရှိလာမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
2020ခုနှစ်သမရရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်သမရလောင်းဖြစ်ဖို့ကြိုးစားနေသူအမေရိကန်ထက်လွတ်တော်မှာ Bernie Sanders ဟာဗိုလ်တုံးနေ့ကနှလုံးခွဲစိတ်မှုကုသခံပြီးတဲ့နောက်အခုကကောင်းကောင်းမွန်မွန်နဲ့ပြန်လဲနှစ်ပြန်ထူနေပြီဖြစ်ကြောင်းသူ့ရဲ့ဇနီးဖြစ်သူ Jane ကပြောလိုက်ပါတယ်။ Sanders ကနှလုံးသွေးကြောပိတ်မှုကြောင့်ခွဲစိတ်ကုသမှုခံခဲ့ရတာပါ။မဲဆွယ် COE လှုပ်ဆောင်နေရင်ရပ်ပတ်အောင်နာကြောင်းအင်ကာနီကရေက Las Vegas မြို့မှာရှိတဲ့ဆေးရုံမှာကုသမှုခံယူနေတာဖြစ်ပါတယ်။ Bernie Sanders ကိုကုသပေးနေတဲ့ဆရာဝန်တွေဟာခွဲစိတ်ကုသရမှာနှလုံးသွေးလွတ်ကြောပိတ်ဆို့နေတာကိုရှင်းလင်းဖယ်ရှားပြီးတဲ့နောက်ပိုင်းတိုးတက်မှုတွေကိုတွေ့မြင်နေရလဲဝမ်ဘန်ဒတာဖြစ်နေကြကြောင်းဆန်ဒါစာမကြခင်ဆေးရုံကဆင်းတော်မှာဖြစ်ပြီးနေရက်ဘာလင်တန်ကိုသတင်းပတ်ကုန်မကင်မှာသတင်းပတ်မကုန်ငယ်မှာပြန်နိုင်မှာဖြစ်ကြောင်းလဲဇနီးဖြစ်သူဂျိန်းကပြောပါတယ်။အော်တိုဘာလာမှာလုံမဲ့သမရလောင်ရွေးချယ်ပွဲအခြေတင်ဆွေးနွေးပွဲမှာပါဝင်ဖို့ဆန်ဒါစ်ကမျှော်လင့်စောင့်စားနေတယ်လို့လဲဇနီးတဲ့ဂျိန်းကပြောပါတယ်။အသက်88နှစ်ရှိဘာနီဆန်ဒါစ်ဟာ2010ပြည့်နှစ်ယူကောက်ပွဲမှာသမရထရမ့်နဲ့ရှင်ပြိုင်မှုကြိုးစားနေတဲ့ဒီမိုကရက်တွေရဲ့အသက်အကြီးဆုံးဖြစ်ပါတယ်ခင်ဗျ။
အော်တိုဘာလ4ရက်တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြသွားကြတာပါရှင်။အခုမနေ့ခင်နားဆင်ရမယ့်သတင်းလွှာလေးမှာတော့နိုင်ငံတကာသတင်းလွှာလေးကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။လာမယ့်2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်သူ့ကိုစိန်ခေါ်မဲ့ဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးကြဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်။ဒါဟာသူ့ကိုတရားစွဲမဲ့အလားလာပိုးပြီးတော့မြင့်မားသွားစေနိုင်တဲ့ကိစ္စဖြစ်ပါတယ်။အင်ပီရိုဆိုင်ယာ VOE သတင်းတောက် Steve Harmon သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတလောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းနဲ့တရုတ်နိုင်ငံတို့ကိုသမ္မတထရမ့်ကတိုက်တွန်းခဲ့ပါတယ်။ဂျာတာပရီနေမနက်ကအင်ဖီရိုမြက်ခဲမြင်မှာသတင်းတော်တယောက်ကယူကရိန်းသမ္မတစီကဘယ်လိုအကူအညီမျိုးအတိအကျလိုချင်တယ်လဲဆိုတဲ့အမေကိုပြန်ဖြေကြားရင်းသမ္မတထရမ့်ကအခုလိုပြောခဲ့တာ
ပါ။ I would recommend that they start an investigation into the Biden.
ဘိုင်ဒန်တို့ရဲ့ကိစ္စကိုဝင်ရောက်စုံစမ်းစစ်ဆေးမှုစတင်ကြဖို့ကျွန်တော်ထောက်ခံပြောကြားလိုပါတယ်
။အခုရက်ပိုင်းအတွင်းမှာသမ္မတထရမ့်ဟာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထိုးနှက်တိုက်ခိုက်နေခဲ့ပါတယ်။ဂျိုးဘိုင်ဒန်ဟာလောလောဆယ်ဒီမိုကရက်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေထဲထိတ်ကပြေးနေသူတယောက်ပါ။ဘိုင်ဒန်ဟာဒုတိယသမ္မတဖြစ်နေစဉ်ကသူ့ရဲ့သားဟန်တာဘိုင်ဒန်ကိုရာဇမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်ယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဒုတိယသမ္မတရဲ့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးသမ္မတထရမ့်ကပြောနေကြတာပါ။ဘိုင်ဒန်ရဲ့သားဟာ KF မြို့အခြေစိုက် Buddhist Mosque ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပါတယ်။ ဖလော်ရီဒါကိုသွားဖို့မရင်းဝမ်းရဟတ်ရင်ပေါ်ကိုမတက်ခင်ကလေးမှာပဲသမ္မတထရမ့်ကဘိုင်ဒန်ဟာယူကရိန်းနဲ့တရုတ်နိုင်ငံတို့အပေါ်မလိမ့်တပတ်လုခဲ့တယ်လို့ဆိုပါတယ်။2013ခုနှစ်မှာတရုတ်ကိုသွားတဲ့ခရီးစဉ်တွင် Air Force 2ကိုအသုံးပြုပြီး Hunter Biden ဟာသူတည်ထောင်ဖို့လုခဲ့တဲ့ Stock Share နဲ့ငွေကြေးကုမ္ပဏီတစ်ခုအတွက်တရုတ်စီကနေ American Dollar 1.5 billion ရယူခဲ့တယ်လို့သမ္မတထရမ့်ကဆက်ဆွဲခဲ့ပါတယ
်။ China should start an investigation into the Biden because what happened in China
ဘိုင်ဒန်တို့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစ်ခုတရုတ်တို့စားလို့တင်ပါတယ
်ဒီလိုပြောတာဟာနိုင်ငံရေးအကျိုးမြတ်ရဖို့သမ္မတထရမ့်တယောက်သမ္မတအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရပ်တစ်ခုပါလို့ဒီမိုကရက်တွေကပြောပါတယ်အောက်လွတ်တော်ထောက်လိုက်ကော်မတီဥက္ကဋ္ဌဒီမိုကရက်အမအဒမ်စကစ်ကသမ္မတဟာတရားစွဲဆိုခံရဖို့ထိုက်တန်တယ်လို့လည်းဆိုပါတယ
် I find once again the president inviting another country to interfere in our presidential elections with repugnant and a fundamental breach of his oath of office endangers the security of our elections
သမ္မတဟာတခြားနိုင်ငံတနိုင်ငံကိုကျွန်တော်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ဖို့လှုပ်ဆောင်နေတယ်ဆိုတာနောက်တစ်ကြိမ်ထပ်မြင်တွေ့နေရပါတယ
် Skiff ကသမ္မတအနေနဲ့သူ့ရဲ့အာဏာကိုအသုံးပြုပြီးသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအကြောင်းစုံစမ်းစစ်ဆေးပေးဖို့နိုင်ငံကောင်းဆောင်တွေကိုဖိအားပေးနေလို့မရကြောင်းအပေါ်အဝင်းတန်တန်နဲ့ဒီနေ့ပြောလိုက်တဲ့စကားဟာသူ့ကိုတရားစွဲဆိုဖို့မြေမဆန်ဆန်လုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့လည်းပြောရတယ်။သမ္မတထရမ့်နဲ့သူ့ရဲ့လူတွေကတော့အခုချိန်ထိဘာထောက်ထားမှထုတ်ပြခြင်းမရှိသေးပါဘူး။ဒုတိယသမ္မတဘိုင်ဒန်ကတော့သူ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ရင်းသမ္မတထရမ့်ကိုဗိုလ်တော်ကြီးကပြန်လည်တိုက်ခိုက်ခဲ့ပါတယ်။ထရမ့်နဲ့ထရမ့်လူတွေကိုရှင်းရှင်းလင်းလင်းပြောချင်ကြောင်းသူ့အနေနဲ့ဒီတိုင်းပဲရှိနေမှာဖြစ်တယ်လို့သူ့နဲ့သူ့မိသားစုကိုဖျက်ဆီးအောင်လုပ်လို့လည်းမရကြောင်း Nevada Pinedo မြို့ကနေပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။ Liberal အဖွဲ့အစည်းတစ်ခုဖြစ်တဲ့ Public Citizen အဖွဲ့က Robert Weissman ကတော့သမ္မတထရမ့်ဟာတရားစွဲခံနိုင်ရတဲ့ကိစ္စတွေကိုဇက်တိုက်ကျူးလွန်နေခြင်းအပြင်ဒါရီဟာရိုးရီသွားလိမ့်မယ်လို့မာယွင်းစွာထင်နေပါတယ်လို့ပြောပါရယ်ဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်ကိုတရားစွဲဖို့စတင်လှုပ်ဆောင်လာတာဟာ2016ခုနှစ်ဇန်နဝါရီလမှာသမ္မတဖြစ်လာခဲ့ပြီးနောက်ပိုင်းသမ္မတထရမ့်အတွက်အကြီးဆုံးနိုင်ငံရေးအကြက်တဲတစ်ခုဖြစ်လာခဲ့ပါတယ်ထောက်လိုက်ရဲ့အတိုင်ဝိုင်းကအတွင်းလူသတင်းပေးသူရဲ့တိုင်ကြားချက်မှာသမ္မတဟာသူ့ရဲ့အာဏာကိုအသုံးပြုပြီးနိုင်ငံတိုင်းပြည်တစ်ခုကို2020ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ဖို့ဖိတ်ခေါ်နေတယ်လို့ဆက်ဆွဲထားတာပါသမ္မတထရမ့်ကတော့ယူကရိန်းသမ္မတနဲ့ဖုန်းဆက်စကားပြောရမှာသူဘာအမှားမှမလုပ်ကြောင်းပြောပြီးသူ့ကိုဝေဖန်တဲ့လူတွေကိုပြန်ပြီး This about တွေလို့ခေါ်ဝေါ်သလိုတရားစွဲဖို့လုပ်နေတာဟာလည်းအာဏာသိမ်းတာနဲ့အတူတူပဲလို့ပြောနေကြောင်းပါခင်ဗ
ျကိုရမင်းထွန်းပြောပြသွားတာပါရှင်အခုတော့ Brexit ဖက်ကိုလှည့်ပေးပါစေဥရောပသမ္မတ EU ကနေနှုတ်ထွက်မယ်ဆိုတဲ့ဗြိတိန်နိုင်ငံရဲ့အဆိုပြုချက်အသစ်ကို EU ကတန်တရားနဲ့တုံ့ပြန်ပါတယ်။ဗြိတိန်နှုတ်ထွက်ပြီးရင် EU ထဲကျန်ခဲ့မဲ့အိုင်ယာလန်သမ္မတနိုင်ငံနဲ့ဗြိတိန်ထဲမှာဆက်ရှိနေတဲ့မြောက်အိုင်ယာလန်တို့ကြားနေဆက်ရဲ့အနာဂတ်ရေးမှာကြောင်းပိတ်မိနေတဲ့အခြေအနေကိုကြော်လွှားဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအစီအစဉ်သစ်တရက်ကိုအင်္ဂါနေ့တုန်းကအကျဉ်းယုံပြောသွားခဲ့တာပါ။ဗြိတိန်ကတော့ဒီလကုန်မှ EU ကနှုတ်ထွက်ဖို့ရှိတဲ့အကြောင်းHenry Richwell လန်ဒန်ကနေပြဖို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင
်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကသူ့ပါတီထောက်ခံသူတွေရှေ့မှာ Brexit နှုတ်ထွက်ရေးကတိကိုထပ်ပြီးပြောပါတယ
်။ Whatever happens we must come out by the end of October.
ဘယ်လိုပဲဖြစ်ဖြစ်အော်တိုဘာလကုန်ကျရင်ကျွန်တော်တို့ထွက်မှာပါ
။ EU ကနှုတ်ထွက်ရေးမှာအိုင်ယာလန်အတားအဆီးလို့ခေါ်နေကြတဲ့ကိစ္စကို EU ဘက်ကဖယ်ရှားနိုင်ရေးအဆိုပြုချက်တရက် Johnson ကတင်ပြခဲ့ပြီးဒါကအခြားသဘောတူညီမှုမရခင်အထိအိုင်ယာလန်နယ်စပ်အတားအဆီးတွေမလိုလားတဲ့ EU နဲ့ဗြိတိန်ကိုပိုပြီးနှိစပ်စီမှာဖြစ်ပါတယ် EU ရဲ့တခုတည်းသောအကုန်စည်ဈေးကွက်ထဲမှာမြောက်အိုင်ယာလန်ဆက်နေဖို့ဗြိတိန်ကအကြံပြုသလို EU အောက်ခွန်စနစ်ကနေနှုတ်ထွက်ဖို့ကိုလည်းအကြံပြုထားတာဖြစ်ပါတယ်ဒီအကြံပြုချက်အရနယ်စပ်မှာအောက်ခွန်ဂိတ်တို့ချို့ထားရှိဖို့လိုအပ်ပါတယ်ဘယ်လ်ဂျီယံက EU ပါလီမန်အမတ်တူဦးဖြစ်တဲ့ Guy Verhofstadt ကတော့
We don't think that this is really the safeguard.
ဒါဟာအိုင်ယာလန်ကလိုအပ်နေတဲ့အကာအကွယ်မျိုးပေးနိုင်မယ်လို့ကျွန်တော်တို့မထင်ပါဘူး
။အစောပိုင်းတုတ်ပြန်မှုတွေအရဒီအကြံစီဟာ EU နဲ့အိုင်ယာလန်တို့ကြားတောင်းဆိုချက်ကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ Michael Barnier ဟာ EU အဖွဲ့က Brexit ညှိနှိုင်းရေးမှူးဖြစ်ပါတယ
် To be frank, a lot of work.
ပုံမှန်လည်းပြောရရင်အားလုံးပြည့်ပြည့်စုံဖို့အများကြီးလုပ်ဖို့လိုနေပါသေးတယ်။
ဗြိတိန်နိုင်ငံထဲမှာလည်းအကြက်တဲတွေကရှိနေပါတယ်။ Boris Johnson နဲ့ EU တို့သဘောတူညီချက်ရသည့်တိုင်အောင်ဗြိတိန်လွှတ်တော်မှာအတည်ပြုဖို့လိုသေးတာပါ။ Alan Wegger ဟာဗြိတိန်နိုင်ငံကချင်းချင်း European အစီအစဉ်အဖွဲ့ဝင်တူဖြစ်ပါတယ်။
European Union now is worried that Boris Johnson has created a scenario
ပြန်လည်တင်ပြလာမယ်ဘယ်လိုအပြည့်အယူမျိုးကိုဖြစ်ဖြစ် Labor Party အမတ်တွေလက်မခံတော့တဲ့အထိ Britain အောက်လွှတ်တော်မှာစိတ်ဝမ်းကွဲလောက်အောင် Boris Johnson လှုပ်ထားခဲ့လေပြီလားလို့အခုခါဥရောပသက်မကကဆိုရင်းနေပါတယ
် Johnson မတိုင်ခင်ဝန်ကြီးချုပ်လုပ်ခဲ့တဲ့ Theresa May တို့ကခွဲထွက်ရေးသဘောတူညီချက်ကို၃ချိန်ပယ်ချခံခဲ့ရတယ်လို့ Conservative အစိုးရကလည်းအတိုက်ခံ Labor အမတ်တွေရဲ့မဲအပေါ်အားထားနေရတဲ့အခြေအနေဆိုက်ခဲ့ပါတယ် Labor Party ခေါင်းဆောင် Jeremy Corbyn ကတော့
It's worse than Theresa May's deal. I can't see it getting the support.
ဒါက Theresa May သဘောတူညီခဲ့တာထက်တောင်ပိုဆိုးနေပါတယ်။ဒါက Boris Johnson သူရမယ်လို့ထင်ထားတဲ့ထောက်ခံမှုမျိုးရလာလိမ့်မယ်လို့ကျွန်တော်မမြင်ပါဘူး
။မကြာခင်ကဗြိတိန်မှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရတော့ဗြိတိန်နှုတ်ထွက်ရေးအချိန်တိုးပေးဖို့ EU ကိုတောင်းဆိုရမှာပါ။မကြာခင်ဖြစ်လာနိုင်ွယ်ရှိတဲ့ရွေးကောက်ပွဲနဲ့နိုင်ငံရေးအခွင့်အရေးမှုတွေဟာဥရောပတစ်ခုတည်းကိုသာရွေတာမဟုတ်ပဲဗီဒီမဲဆန္ဒရှင်တွေကိုလည်းရည်ရွယ်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တဲ့ Brexit အရေးကနေအခုအာဖရိကနိုင်ငံတွေဘက်ကိုလည်းကြည့်ကြရအောင်ပါရှင်။တောင်အာဖရိကနိုင်ငံမှာနိုင်ဂျီးရီးယားနိုင်ငံသားတွေကိုအကြမ်းဖက်တိုက်ခိုက်ခံရခဲ့ပြီးတဲ့နောက်သတင်းအပတ်အတော်ကြာခဲ့ပြီးတဲ့နောက်မှာနိုင်ဂျီးရီးယားသမ္မတဟာတောင်အာဖရိကနိုင်ငံကိုနိုင်ငံတော်ခရီးစဉ်ဖြစ်သွားရောက်နေပါတယ်။နောက်နောက်မှာအခုလိုနိုင်ငံသားသားကိုမှနစ်မြို့တဲ့စိတ်ကိုအရင်ခံပြီးအကြမ်းဖက်မှုတွေကျူးလွန်တာကိုဟန်တာနိုင်ရေးအတွက်အခိုင်အမာစီစဉ်ဆောင်ရွက်ကြဖို့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကဘူဟာရီနဲ့တောင်အာဖရိကသမ္မတဆိုင်ရယ်ရာမာဖိုစာတို့ကမနေ့ကြတာရင်းနေတော့ကအတူမေတ္တာရက်ခံခဲ့ကြပါတယ် VOA သတင်းတောက်အနီတာပါဝဲကဂျိုဟန်နက်စ်ဘတ်မြို့ကနေပြီးတော့သတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်နိုင်ပါပြီရှင်ပြီးခဲ့တဲ့လတည်းကတောင်အာဖရိကနိုင်ငံထဲမှာရွှေပြောင်းအခြေချဝင်လာသူတွေကိုစန့်ကျင်တဲ့ကြမ်းဖက်မှုကြောင့်လူ12ဦးအထိသေဆုံးခဲ့ရတာနဲ့ပတ်သက်လို့နိုင်ဂျီးရီးယားနဲ့တောင်အာဖရိကသမ္မတ2ဦးတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ယာနဲ့ချီတဲ့နိုင်ဂျီးရီးယားနိုင်ငံသားတွေကိုနေရာရင်းပြန်ဖို့လှုံ့ဆော်တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ဂျီးရီးယားသမ္မတဘူဟာရီဟာတောင်အာဖရိကသမ္မတရာမာဖိုစာနဲ့တီးခြားတွေ့ဆုံပြီးတော့နောက်နောက်မှာအခုလိုသွေးချောင်းစီးမှုမျိုးတွေမဖြစ်ရအောင်ပို့ပြီးတော့ဆောင်ရွက်သွားကြမယ်အကြောင်းကြေညာခဲ့ပါတယ
် We have decided to work and take concrete measures together to prevent
နောက်နောက်မှာအခုလိုလက်သင့်မခံနိုင်ရဖြစ်မျိုးတွေမဖြစ်ရလေအောင်ကာကွယ်ဖို့အတူတူပူးပေါင်းဆောင်ရွက်သွားကြဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ကြပါတယ်
တောင်အာဖရိကသမ္မတရာမာဖိုစာကလည်းအခုလိုအကြေတဝင့်ပြောကြားခဲ့ပါတယ
် We've agreed that we are going to set up mechanisms between our two countries early warning mechanisms will be set
နိုင်ငံကြားမှာပူးပေါင်းဆောင်ရွက်ရေးအတွက်လုံထုံးလုံနည်းတွေကိုချမှတ်ကြဖို့ကျွန်တော်တို့သဘောတူခဲ့ကြပါတယ်ပြဿနာတစ်ခုခုမဖြစ်ခင်ကြိုတင်သိရှိနိုင်မဲ့နည်းလမ်းတွေကိုလည်းချမှတ်ထားနိုင်ပြီဆိုရင်တစ်ခုခုဖြစ်မဲ့အရေးအယောင်ကိုမြင်ရတာနဲ့တနိုင်ငံနဲ့တနိုင်ငံအသီးပေးအကြောင်းကြားနိုင်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေနိုင်မှာဖြစ်ပြီးနောက်မှာအခုလိုဖြစ်ရမျိုးထပ်တလဲလဲဖြစ်เสียအကြောင်းမရှိတော့အောင်စနစ်တကျဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုဖလှယ်နိုင်ကြမှာဖြစ်ပါတယ်။တချိန်တည်းမှာပဲကျွန်တော်တို့ဟာထောက်လှမ်းရေးသတင်းတွေဖလှယ်ကြတဲ့အဆင့်မူဝါဒရေးရာစတဲ့ကဏ္ဍပေါင်းစုံမှာအတူပူးပေါင်းဆောင်ရွက်သွားကြမှာဖြစ်ပါတယ
်။ Single Risk အဖွဲ့ရဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာ NDS စီမံခန့်ခွဲမှုအကြီးအကဲ Ryan Cummings ကသမ္မတ2ဦးရဲ့တွေ့ဆုံမှုဟာအရေးကြီးတဲ့တန်တမာရေးသဘောထားတွေကိုအခြေခံတည်ဆောက်တာဖြစ်တယ်လို့ဆိုပါတယ်
။ The key developments throughout all of this is that South Africa and Nigeria are continuing to respond to this and other
ဒီကူပြားကြောင့်အဓိကတိုးတက်ဖြစ်နှုန်းမှုကတော့တောင်အာဖရိကနဲ့ Nigeria နှစ်နိုင်ငံလုံးကိုထိခိုက်စေမဲ့နိုင်ငံသားမုန်တရေးအခြေခံတဲ့အကြမ်းဖက်မှုနဲ့တကွတခြားစိန်ခေါ်မှုတွေကိုတန်တမာရေးနည်းလမ်းနဲ့ဆက်လက်ပြီးတုံ့ပြန်ဖြေရှင်းသွားကြဖို့ပဲဖြစ်ပါတယ်။တန်တမာရေးနဲ့ဖြေရှင်းဖို့ဆိုတာဟာမျှော်လင့်ထားတဲ့အဖြေရှားနည်းလမ်းပဲဖြစ်ပါတယ်။လူတိုင်းကတော့ကျင့်တတ်ကြမှာမဟုတ်ပါဘူး။ဒါပေမဲ့အခုလိုတောင်အာဖရိကနဲ့နိုင်ဂျီးရီးယားပြည်သူတွေကြားမှာဆက်ဆံရေးတင်းမာပြီးအမျိုးသားရေးစိတ်ဓာတ်ကြောင့်မပြေမလည်ဖြစ်နေချိန်မှာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုနဲ့အစိုးရနှစ်ရက်ကြာတံပြန်ဆောင်ရွက်ရေးအစီအမံတွေဟာအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်
။ဒါအပြင်စည်းလုံးညီညွတ်မှုကအင်အားဖြစ်စေတယ်လို့လည်း Mr. Cummings ကထပ်လောင်းပြောကြားပါတယ်။တောင်အာဖရိကနဲ့နိုင်ဂျီးရီးယားနှစ်နိုင်ငံဟာအာဖရိကတိုက်ထဲမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဖြစ်ကြပြီးအာဖရိကတိုက်တွင်းမှာအင်အားကြီးမအောင်မြင့်တင်ဖို့နိုင်ငံတကာအတိုင်းဝိုင်းကိုမှီခိုအားပြုနေရတာရှော့ချနိုင်ရေးနည်းလမ်းအဖြစ်နဲ့အာဖရိကတိုက်တွင်းကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးမြင့်တင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေကြတာဖြစ်ပါတယ်မစ္စတာရာမာဖိုစာကအာဖရိကနိုင်ငံတစ်ခုခုဟာဘယ်တော့မှကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်အဖြစ်မပါဝင်ခဲ့တာနဲ့ပတ်သက်လို့ ကုလသမဂ္ဂအဖွဲ့အစည်းကိုပြတ်ပြတ်သားသားဝေဖန်လိုက်ပါတယ
် We both agree that the UN Security Council architecture the governance should be changed it is not acceptable that the
ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့စည်းအုပ်ချုပ်ပုံပြောင်းလဲတင့်တယ်ဆိုတာကိုကျွန်တော်တို့နှစ်နိုင်ငံစလုံးကသဘောတူပါတယ်လုံခြုံရေးကောင်စီဟာနိုင်ငံအနေငယ်အလောက်အတွက်သာဖွဲ့ထားတာဟာလက်ခံနိုင်စရာမရှိပါဘူးဒါဟာကဘာကိုကိုစားပြုတ်တယ်လို့မဆိုနိုင်ပါဘူးဒီတော့ကျွန်တော်တို့ဟာအာဖရိကတိုက်ရဲ့ကိုယ်စားလှယ်ဖြစ်ချင်တယ်ကျွန်တော်တို့တာတူညီမျှမှုကိုလိုလားတယ်လုံခြုံရေးကောင်စီဟာတာတူညီမျှဖြစ်သင့်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့သဘောထားကအင်မတန်ပြတ်သားပြီးရှင်းရှင်းလင်းလင်းရှိပါတယ
်နိုင်ဂျီးရီးယားသမ္မတဘူဟာရီရဲ့၃ရက်ကြာခရီးစဉ်တွင်စီးပွားရေးဆိုင်ရာဆွေးနွေးပွဲတစ်ခုနဲ့နှစ်နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးဆိုင်ရာဆွေးနွေးပွဲတစ်ခုကိုလည်းပါဝင်ပါတယ်ဒါ့အပြင်သမရဟာတောင်အာဖရိကရဲ့အကြီးဆုံးမြို့ဖြစ်တဲ့ဂျိုဟန်နက်စ်ဘတ်မှာနိုင်ဂျီးရီးယားစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်။ VOA ရဲ့တောက်ကြနေမနခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြန်မာနဲ့ထိုင်းအလုသမာအလုရှင်အရေးဘက်ကိုလည်းအလှည့်ပေးပါရစေ။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်နေကြတဲ့အလုပ်သမား40ဝန်းကျင်ဟာစာချုပ်ပါသဘောတူညီချက်တွေအတိုင်းအလုပ်လုပ်ခွင့်မရတာကြောင့်ထိုင်းမြန်မာနယ်စပ်ကိုပြန်ဆင်လာပြီးပွဲစားကုမ္ပဏီစီကနှစ်နာချီတောင်းခံခဲ့ကြပါတယ်။ဒါပေမဲ့မြန်မာပြည်တွင်းမှာလုပ်ကင်ခွင့်လန့်တွေရှားပါတာကြောင့်ထိုင်းနိုင်ငံမှာပဲပြန်ပြီးအလုပ်လုပ်ဖို့မျှော်လင့်ဆောင်ဆိုင်နေကြဆဲဖြစ်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အီအီမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့မြန်မာလူသမားတွေဟာကုမ္ပဏီတွေကစာချုပ်ပါစည်းကမ်းတွေကိုချိုးဖောက်မှုတွေနဲ့အဆင်မပြေတာကြောင့်ထိုင်းမြန်မာနယ်စပ်မြဝတီမြို့ကိုပြန်လာကြပြီးသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေအလုသမားရေးဆောင်ရွက်နေသူတွေနဲ့တိုင်ပင်ပြီးညနာကြီးပြန်လည်ရရှိအောင်လှုပ်ဆောင်နေကြပါတယ်။အခုရက်ပိုင်းအတွင်း MOU နဲ့လာတဲ့အလုသမား40လောက်ရဲ့ပြဿနာကိုအစိုးရအာဏာပိုင်တွေနဲ့ပူးပေါင်းပြီးဖြစ်ရှင်းပေးခဲ့ရကြောင်းအလုသမားရေးဆောင်ရွက်သူ AAC အဖွဲ့ကကိုရဲမင်းကပြောပါတယ
်အဖွဲ့၄ဖွဲ့ပေါ့နော်အားလုံးလူပေါင်း50နီးပါးပေါ့ကျန်လာတာပေါ့ရပိုင်းမှာအဓိကကတော့စာချုပ်ပါစုကစည်းကမ်းတွေချိုးပေါက်ခံရတာပေါ့မှာခေါ်သွားပြီးအလုံးမရှိတာအဲစသဖြင့်သတ်မှတ်ထားတဲ့လောဟာကမရတာပို့ချင်တဲ့နေရာပို့တာပြီးတော့အပေါ်မှာလည်းပြေလည်အောင်ဖြစ်ရှင်းမပေးဘဲနဲ့နောက်ဆုံးဖိုင်းနဲ့စိုက်ကိုပြန်လာတာအဲလိုမျိုးတွေပေါ့မှာပြဿနာကတော့ဟုတ်ပြန်ရောက်လာတဲ့လူသမား50လောက်ကိုအရင်ဆုံးကတော့သူတို့ကပြစ်လာတဲ့အရင်ဆုံးစီစစ်မင်းမြန်ပြီးတော့ဒီအခုကျွန်တော်မှာတော့စင်တာတွေပိုင်းမရှိသေးတဲ့အတွက်ဒီမြောက်ရီမြို့တွေကဒီမြန်မာဖုံးတော်အကြောင်းအကြောင်းမှာထားပြီးတော့အကျုံးမွေးထားတာပေါ့ဒီသက်ဆိုင်ရာဒီလူမိုင်းရာဥပဒေဌာနနဲ့ထိစပ်တာကြီးရင်းပုတ်ဒီအစိုးရအာဏာပိုင်တွေနဲ့ပေါင်းပြီးတော့သူတို့ရဲ့ဖြစ်လာတဲ့အခက်အခဲကိုကူညီချေရှင်းပေးရတာပေါ့မှာဟုတ်သူတို့တိုက်တဲ့နေနာကြီးတွေရဖို့အတော့မဟုတ်သူတို့ကဘလို့လဲဟိုပြန်သွားလို့စင်ပြေလာပြန်သွားတယ်ညှိနှိုင်းပေးကုမ္ပဏီနဲ့ညှိနှိုင်းပေးတာကြီးအဲ့လိုမျိုးတွေလောက်ရတာပေါ့မှာဒီကတော့ပြန်လာလို့ပြန်တော့ကုမ္ပဏီနဲ့ကတော့လုံးဝကိုညှိလို့မပြေလောရလူတွေများတယ်
ထိုင်းနိုင်ငံမှာအခက်အခဲကြုံပြီးနေဆက်ကိုပြန်လာခဲ့ရပြီမဲ့နောက်ထပ်ထိုင်းနိုင်ငံကိုထွက်ပြီးအလုရှာဖို့ကအလုသမားတွေကစ조사ခဲ့ကြတယ်လို့ဆိုပါတယ်။
အဲတော်တော်များများကတော့နင်းနာချင်းယူတယ်ယူပြီးတော့ပြန်တက်ဖို့စ조사ကြတယ်။အဲကုမ္ပဏီများကောင်းလဲဆိုတဲ့အားနဲ့စံတော်ကနေနောက်ထပ်တက်ဖို့စ조사ကြတာခါတယ်။ဒီမှာဒီထဲမှာအလုပ်ကိုင်ခွင့်လမ်းတွေရှားပါလို့အလုပ်ကိုင်တွေမရှိဘူးတဲ့။အဲ့ဒါတိုင်းမှာနောက်ထပ်ကုမ္ပဏီတွေကတက်တောင်းတာပြန်နေမဲ့လူမရှိဘူး။တချို့ဆိုရင်ရောကျေးရပြီးတော့သူတို့ရဲ့ရွာအောင်မပြန်ဘူး။အဲ့ဒီတရီနေစမှာပဲနေပြီးတော့ဘယ်ကုမ္ပဏီကောင်းလဲဆိုတာလေးလိုက်ရှာပြီးတော့သူတို့ချက်တန်းနေရရောင်းမပြန်ရဘူးရောင်းပြန်သူတို့အတိုးတွေပါလေအခုရုံကြီးရတာလည်းပြန်ပြီးမလောက်တော့ဘူးတိုးတွေတက်နေ
ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလို့တမား3တန်းထက်မနည်းရှိနေတာပါဒီထဲမှာတရားမဝင်တဲ့နီးနဲ့ရောက်ရှိလာကြတဲ့အလုပ်သမားတွေကအများစုဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြပြီးနောက်ဆုံးအဆင်မပြေတာကြောင့်တရားမဝင်ဖြစ်သွားခဲ့ကြတဲ့မြန်မာလူသမားတွေလည်းအများကြီးရှိကြတယ်လို့အလဲဗီဇာနဲ့လာပြီးနေရရင်းကိုမပြန်ကြသူတွေလည်းအများကြီးရှိနေတာကြောင့်နိုင်ငံသားသားလူသမားတွေအနေနဲ့တရားဝင်အထောက်အထားတွေနဲ့နေထိုင်အလုပ်လုပ်ကြကြဖို့အတွက်ထိုင်းအစိုးရကနှိုးဆော်ထားပါတယ်ရှင်
အေးအေးမှပြောပြခဲ့တာပါရှင် VOE ကိုဝေဖန်ကြံပြုလို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဖြစ်စေစာတိုက်လိပ်စာ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာရှင့်အမှတ်855ကိုဖြစ်စေဆက်သွင်းနိုင်ပါတယ
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကတောက်ကြန်ဒီမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kilohertz 1595တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ EDN 3အင်္ဂလိပ်သင်ခန်းစာကိုပထမဆုံးနားဆင်လေ့လာနိုင်ပြီးကျမ်းမာရေးကဏ္ဍမှာတော့ခစစ်ရောင်လေးဘက်နာအကြောင်းအပိုင်း3ကိုအခုလိုနားဆင်ကြရမှာပါ။ဒ
ီချက်ကတော့ဆေးလေးရောင်လေးဖြတ်ကူပေါ့နော်။ဒီချက်ကတော့အားကစားလုပ်ရမှုတပတ်ကိုတုံရဲ့ရေကိုနိုင်ွက်ပေါ့တကယ်ဆုံးလုပ်ရမယ်။သုံးချက်ကတော့ခန္ဓာကိုယ
်အယုအကျော်နဲ့အစစ်အထုခုဆရာဝန်ဒေါက်တာချစ်စိုးရဲ့ရှင်းလင်းပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတိုင်းရင်းသတင်းလွှာကိုလည်းနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့ American Style Indian 3 English သင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချပေးမှာဖြစ်ပါတယ်။
နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှိများသိက c r a s h e r crasher က c r a s h crash ဆိုတဲ့ဝါဟာယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့် Squid Clown ရဲ့လုံကောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာသလိုအခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးလို့ရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြည့်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြည့်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါလေနိုဗင်ဘာလ24ရက်နေ့ကအင်ဘီရိုအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းကိုသမ္မတဥဘာမားကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆင်းရီမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘီရိုရဲ့ Secret Service လုံခြုံရေးတော်ဝင်ကံတွေလေအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့တည်ရင်တော်ရရှိများကြားခဲ့ကြမှာပါအဲ့ဒီအသုံးကြောင့်လေ gate crasher အသုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လေမြားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers စာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ဘွဲပဲနဲ့ဖြောပြပွဲအကစားဘွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်နှွန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်ပို့ချပေးခဲ့တာဖြစ်ပါရဲ့ရှင် VOE မြန်မာဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့ internet ဆာမျက်နှာ burmese.voanews.com ရဲ့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ကောင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်လေ့လာနိုင်ကြပါတယ
် VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOE Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOE Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOE Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOE Burmese app မှာ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOE Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ပြည်ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးကြမ်းမာရေးကန္တာကိုနားဆင်ကြရမှာပါ။ဒီတစ်ပတ်မှာတော့ခစစ်ရောင်၄ဘက်နာအပိုင်း၃ကိုတင်ပြပေးထားပါတယ်။ခစစ်ရောင်၄ဘက်နာမှာလူနာကိုရိုင်းအိမ်မှာကုသမှုကအရေးပါပြီးတော့အချိန်မီမကုသနိုင်ရင်စိုးချိုးကြီးမှာပါတယ်။အိမ်မှာကိုရိုင်းကုထုံးကဘလို့ပါလဲ။အချိန်မီမကုနိုင်ခဲ့ရင်ရင်ဆိုင်ရမယ်စိုးချိုးတွေနဲ့ကာကွယ်နိုင်တဲ့နီလန်းတွေအကြောင်းစစ်တက္ကသိုလ်တအယိုးအကျော်အစ်စ်စစ်ပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရိုးကျော်စစ်ထူးထူးသမားတော်ကြီးဘောမခဒေါက်တာဆစ်စိုးခင်ဗျာကျွန်တော်တို့ဒီခါးစီအောင်လေးဗနာယောဂာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တွေကပြောခဲ့တဲ့နေရာမှာဖြစ်ရတဲ့အကြောင်းရင်းနဲ့ဒီယောဂာခွဲခြားနိုင်ဖို့လက္ခဏာတွေနောက်ယောဂာကိုဆုံးဖြတ်ဖို့လိုအပ်တဲ့စမ်းသပ်စစ်ဆေးမှုနဲ့ဆေးနဲ့ကုသနိုင်မှုအကြောင်းတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေကိုယ့်ဟာကိုယ်အိမ်မှာဘလို့ကုသနိုင်တာနဲ့အချိန်မီမကုသနိုင်ရင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲတွေနောက်ကိုဆိုးလာနေတဲ့လူနာအနေထားမျိုးတွေနဲ့အတူဒီကာကွယ်နိုင်တဲ့အနေထားရှိမရှိကိုပါဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဆရာရေကိုယ့်ဟာကိုယ်အိမ်မှာကုသနိုင်တဲ့အနေထားကိုစပြီးတော့ရှင်းပြပေးပါလား
အရေးကြီးတာကတော့ကိုယ်နဲ့လှုပ်ရှားမှုအရေးကြီးတာပေါ့နော်နောက်တစ်ခုကတော့ဒီလေးပနာတွေအလုံးကိုမကုသနိုင်တော့ယောဂများအလုံးကဒီကုသမှုတွေကမိမိဘာသာလုပ်ဖို့ကပုံတော့အရေးကြီးတယ်ဆေးရတစ်ဝက်လောက်ဆိုရင်မိမိဘာသာလုပ်တာကတစ်ဝက်လောက်အရေးကြီးတယ်ตัวแม่หาได้แล้วทุกๆเว้ยถ้าจังอารมณ์หมู่ป้องพี่แล้วเรามาตัวสีมันเย็นเนี่ยมันคิดแน่นแล้วยกก็ได้ไปอยู่ช้าหมู่เนี่ยสุดโลกเนี่ยมาพี่เช็คก็တော့ซีลี่ตรงนี้ဖြတ်กูป่ะเนาะพี่เช็คก็တော့อากาศหลุช้าหมู่ตะบักกูตรงเนี่ยเยกูนายอยู่เว้ยป่ะแต่แกต้องลงอ่ะมั้ยแล้วตรงเช็คก็တော့ขนาดกูเลี้ยงโอ้ BMI ปูงานเนี่ยมาทําอ่ะกูว่าเว้ยไม่ผิดสิเนี่ยโหว่าสิเนี่ยว่าเอซิตี้นามั้ยเออนะเลี้ยงเช็คก็တော့บาเลยสรุปအစာတောက်တွေကိုဆင်ခြင်ပြီးစားရမယ်။ junk food လို့ခေါ်တဲ့ very meat တွေစူးစိပါတဲ့ဟာတွေကိုမစားဘူး
။ဟုတ်ကဲ့ဆရာဒီယောဂကခါးကိုထိထားတာဆိုတော့ဟိုဘလို့အားကစားနီးကကောင်းပြီးတော့ဟိုဘလို့နေထိုင်အနားယူသင့်တယ်ဆိုတာကိုပေါ့ရှင်းပြလို့ရမှာဆရာ
။ဒီခါးစီအောင်ဒီဘက်နာမှာအထူးစင်ကောင်းတဲ့အားကစားကရေကူးအားကစားပေါ့။ရေကူးအားကစားလုပ်လို့ရှိရင်သူကခါးစီအောင်ပို့ပြီးတော့မှစားလာတာပေါ့။အဲ့ခွညာရီလို့ရှိရင်လည်းဒီကားမှာကနားရည်သူ့မှာပူပွေးကြီးမိတ်ခေးဆောင်ကြီးမိတ်အဲ့နောက်ပဲလေခေါင်းဝင်လည်းနေနေဟုတ်တယ်ဆိုလို့ရှိရင်ညမှာခါးလေးပြန်စားပါလို့ရှိရင်လည်းကြတော့ဆန့်ပြင်ကိုရောမဟုတ်ဆိုရင်ညကြီးကိုကိုကြီးလည်းဘယ်လိုကိုကြီးအိလိုက်လို့ရတာလဲဒါပေမဲ့ကြပြန်စားခဲ့ပြီးတော့နောက်နေ့ကျပို့ကိုကြီးသွားခါးကြီးကကိုမှာ
ဟုတ်ကဲ့ဆရာကြီးနောက်ရောဒီကိုယ့်ဟာကိုယ်သတိထားတင်တာတွေရှိသေးလားဆရာ
အဲ့နောက်တစ်ခုဘီဘီဟိုလိုတာကတို့ကဒီခါးစီအောင်လေးပနာလို့ဆိုလိုက်တော့ခါးစစ်ပဲရောင်းလို့ဒီနေ့ဘာမှမဖြစ်ဘူးအထင်ပါမှဆိုရတယ်သူလည်းလေးပနာရဲ့ဆုံးစံတိုင်းပဲစစ်ကိုတိုက်တယ်လို့ပဲဒီမိနေရာလို့လည်းတိုက်တယ်။ဟိုမျက်လုံးကြီးရရဲလာတတ်တယ်။နှလုံးကလည်းအဆို့တွေမလုံးနိုင်ဖြစ်လာတတ်တယ်။ဒါနောက်အာတီစကန်နာလို့ခေါ်တဲ့ချိပနောင်းရောပေါ့။အဲရောင်ဆိုတာမကောက်ကောက်ဖြစ်တတ်တယ်။အဆို့ကလည်းအထဲမှာဆုတ်တွေထည့်ထားတဲ့တရလေးရှိတယ်ပေါ့နော်။အဲတော့ကိုကဂရုစိုက်မှာပဲလို့မျက်လုံးရောင်လည်းဖြစ်ဖြစ်မြစ်စီဆောင်ဝင်တယ်လေဗျာ။ရိုးရိုးစီဆောင်တယ်ပြန်တိုင်းပင်အဲ့လိုခါမျိုးဆိုရင်တော့ပဲနစ်လုံးလို့ခေါ်တဲ့စီပြန်ပြီးတော့ထိုးပြန်လို့ရှိတယ်။ဒါလေးကညမန်းအောင်လာတာမျိုးဆိုတဲ့ရှင်မောဖြစ်တယ်လို့ဆိုရင်ထပ်ပြီးတော့မှညမန်းကိုဓမ္မရဲ့ကြီးရလို့နှလုံးကိုအေကူရဲ့ကြီးရတယ်လို့ကြီးရရှိတယ်။
အဲ့ဒီလေသောသောဒီလက္ခဏာတွေပေါ်လာခြင်းသောသောဒီပြန်ပြဖို့လိုတာပေါ့နော
်ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာသောသောစီမကုသမိလို့နောက်ကျသွားရင်ပဲဖြစ်ပေါ်ဆရာနော်နောက်ဆက်တွဲဟိုသုဒ္ဓဝါဖြစ်နိုင်တဲ့အနေအထားတွေရောရှိလားဆရာ
သူကဒီယောဂတွေလည်းမတူတာကရေပြားနိဗ္ဗာန်ဆိုရင်တော့မကုဝဲထိုင်6လောက်ဆိုရင်အများဖြင့်တစ်သက်အကျယ်ဆုံးမသွားတယ်များပေါ့နော်ဒီဘက်ကခါးစီအောင်နိဗ္ဗာန်ကျတော့ဆုံးမတဲ့အထိတော့မရောက်ဘူးဒါပေမဲ့သူတည့်ဆိုတာကပါတယ်ဆိုတော့အလုံးမလုံးနိုင်ဖြစ်သွားတာပေါ့အဲတော့ခါးစီအောင်နိဗ္ဗာန်ဖြစ်တဲ့လူတွေမှာမကုဝဲထားလို့ရှိရင်၅နှစ်ဆိုလို့ရှိရင်လူတရားမှာ60ကအလုံးဆက်မလုံးနိုင်တော့ဘူးသူကတည်လဲမတည်ဘူးလုံလဲမလုံနိုင်ဘူးသူများဟုတ်မိကိုနေရတယ်စိတ်ဘွားတော့ပူဆုံးကားတော့ဖြစ်မိတာပေါ့နော်အဲတော့သူကသေတော်သေးသေးကုမယ်ဆိုရင်တော့ခါးလည်းဖြောင်းနေမယ်လုံကလည်းဆက်လုံးမယ်ဆိုရင်ကို့အတွက်လည်းသက်ဆိုင်ချနိုင်မယ်မိသားစုကိုလည်းပြုစုနိုင်တယ်ပေါ့နော်အဲလိုမျိုးပဲနဲ့နောက်ကျသွားမယ်ဆိုရင်ကိုကလည်းပတ်သက်မချနိုင်ဘူးကို့တဲ့ပြုစုရတဲ့မိသားစုကလည်းခက်ခဲပုံလူဝင်ရလည်းကို့မဆိုအဲကိုတော်တော်ကြီးကိုစိတ်သက်ကြဖို့ကောင်းတဲ့နေတာဖြစ်သွားတာပေါ့နော်နောက်တစ်ခုကတော့ဘယ်နဲ့ပြောလို့ပဲနှလုံးထိပ်ပြီးတော့မှနှလုံးကမောဖောက်လာတာမျိုးရှိတတ်တယ်။ဒါဒီအဆုတ်ကိုထိပ်ပြီးတော့မှအသက်ရှူမွားလို့အခြေဖြစ်တယ်ရှိတတ်တယ်ပေါ့။အဲ့တော့သူကနာသာရှိယောဂါဖြစ်တယ်။နောက်ပြီးတော့မကူးဆက်နိုင်ဘူးဆိုပေမဲ့မကူးဝဲထားလို့ရှိရင်တော့အလုံးမလုံးနိုင်အောင်ဖြေရောက်သွားတတ်တယ်။
ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာဒီယောဂါခြင်းတွေကိုပိုဆိုးသွားစေနိုင်တဲ့သက်သက်မမတ်ဒုနာအနေအထားမျိုးရှိပြီးတော့ပိုသတိထားတဲ့တဲ့ဒီမျိုးပေါ့နော်
။သူကလက်ခဏရေဆိုတာအသက်40အောက်မှာအဲခါးစီအောင်ပြီပြီဆိုရင်တော့ဆိုးတတ်တယ်။အော်ခါးစီအောင်သမားတွေကပုံမှန်အဖြစ်တော့ ESR လို့ခေါ်တဲ့သွေးပြင်နှုန်းကတိတ်မတက်ဘူး။ရေပြားလေးပဲနားလို့သွေးလေးပဲနားလို့တက်တက်တယ်။အဲခါးစီအောင်လေးပဲနားလို့ဖြစ်တဲ့သွေးပြင်နှုန်းလည်းတက်နေပြီဆိုရင်ဒါဆိုးလက်တက်ပေါ့နော်။အဲနောက်တစ်ခုကတော့သူကဒီခါးစီအောင်လေးပဲနားဖြစ်တဲ့အပြင်ကိုခါတိုင်းခါးစီတွေမကဘဲနဲ့ခြေထောက်တို့လက်တို့ပါပါလာ။အဲအဲ့လိုလေးဆိုရင်လည်းဆိုးလက်တက်ပေါ့နော်။အဲတော့အဲ့လိုသာဖြစ်နေပြီဆိုရင်တော့ကိုယ်အသက်40အောက်လည်းဖြစ်တဲ့ခြေထောက်လက်တွေလည်းပါတယ်ခါးလည်းနားတယ်။သွေးစိတ်ကြီးတွေသွေးထဲမှာသွေးပြင်းနှုန်းကြီးများနေတယ်ရောင်ရည်တည်များနေဆိုရင်တော့မဖြစ်မနေသောသောသီးကိုစားဖို့လိုပြီးတက်ဆိုင်ရသမားတော်နဲ့တိုင်ပြီးကြည့်ဖို့လိုပြီးလို့ပြောချင်ပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဟိုမဖြစ်ခင်ကနေကြိုတင်ကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲဆရာကြီ
းသူမိသားစုတွေမှာလည်းဖြစ်တတ်တယ်ဆိုတော့မိသားစုချင်းရင်လည်းတွေ့မှာပေါ့လေပြီးတော့လည်းကြိုပြီးတော့ဓာတ်ဖို့ဒူဝီဆီလို့ဓာတ်လို့လည်းမကောင်းဘူးဆီးရီရလည်းဆိုကြပါလေရှိတယ်ခဏကူရင်းမှာဒီကစားတဲ့ပြည့်တဲ့တွေမဖြစ်ခင်သွားပြီးတော့သူ့ကိုဖိတ်ထားတယ်လို့ရှိရင်ကင်ဆာကြီးဖြစ်လာမှာလည်းဆိုပါဘာဖြစ်ကြတယ်လဲဒီဗီဇကိုတွေ့ထားတဲ့လူတွေကဘာမှမသိဘူးယောဂဖြစ်မယ်တော့လည်းမဟုတ်ဘူး။အများဖြင့်ကဗီဇရှိပေမဲ့ယောဂဖြစ်မထားရလည်းရှိတယ်။အဲတော့ခင်ဗျားကတကယ်ယောဂရှိတဲ့လူကလူတစ်ထောင်မှမှ2ယောက်လောက်ပဲရှိကြပါ။ဒီသွေးဖောက်ကြည့်လို့ရှိရင်ဗီဇပြည့်မဲ့လူကလူတရားမှ10ယောက်ဆိုတဲ့အချက်အောင်ဒီလူယောဂကဒီဗီဇရှိပြီဆိုလို့ရှိရင်ယောဂမရှိတဲ့လူဖြစ်ပေါ်များတာပေါ့နော်။အဲဒါကြောင့်သူတင်ပြီးတော့ဆက်ကြည့်ဖို့လို့သူတင်ကာကွယ်ဆေးတောက်ဖို့လို့တော့အမပြေဘူး။ဒါပေမဲ့နေတိုင်းမှုစနစ်ပြောင်းလဲဖို့ကိုတော့အားပေးတယ်။အစလီမတော့ဘူးအားကလည်းဘူးဝါနုံနဲ့လူကပို့ပြီးတော့ပြင်ပါဘူးဒါတော့လိပနာလည်းမကောက်ဘူးခင်စားရောအလိုမျိုးကောက်ကောက်ရတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီခါးစေးရောင်လိပနာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကောပြောဖို့ရှိအောင်လားဆရာကြီ
းအရင်တုန်းကခါးနာတယ်ဆိုရင်ပို့ဖို့ပဲနေတယ်ဆီမီတူလေးပဲကုတယ်ပေါ့လေသိဆိုးမဲ့လည်းမထင်ဘူးပေါ့ဟိုကုလို့လည်းမထူးလိုက်လဲသူတို့ကစီမှာတွေ့ရတဲ့ခါမှာဒီဒီကောက်ကောက်ပြီးတော့ကိုယ့်အိမ်မှာလည်းကိုလူပြေးချုံနေကြတာများတာပေါ့နော်အခုတော့ဒီကသောသောဒီလေရောဂါမျိုးဖွလုံးနိုင်ပြီသောသောဒီလေကုသနိုင်ပြီဒီကဲတကယ်ကောင်းပါခြင်းပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြာမာရီခန္ဓာကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါလေရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကြောက်တော်မြို့နယ်မိဝကျေးရွာဖုံးတော်ကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်တန်ကတော့ပါဝဲစုစုပေါင်း5ဦးတန်ရရရှိသွားခဲ့ပါတယ် ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေကနေ၃လအတွင်းလူခွင့်ရေးချိုးဖောက်မှု90လောက်ထိဖြစ်ပွားခဲ့တယ်ဆိုတာနဲ့စစ်ရေးတင်းမာမှုတွေရှိနေသေးတဲ့ကချင်ပြည်နယ်မှာနေမြေကန့်သက်ပြီးရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မိဝကျေးရွာဘုံကြီးကျောင်းမှာအော်တိုဘားလ၁ရက်နေ့ညအချိန်မှာလက်နက်ကြီးကြီးကြားရောက်တဲ့အတွက်ကျောင်းထိုင်ဆရာတော်နဲ့ကိုရင်တပါအပါဝင်စုစုပေါင်း၅ဦးဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရရှိသူတွေကတော့မိဝကျေးရွာကျောင်းထိုင်ဆရာတော်ပြည်နယ်တန်ကဝန်ဆောင်အဖွဲ့အတွင်းရေးမှူးဗတ္တန္တအိမ်ထကိုရင်အက္ကသာမိနဲ့ကျောင်းဆရာမတဦးအပါဝင်ကျောင်းသား၂ဦးတို့ဖြစ်ပါတယ်။အဲ့ဒီလက်နက်ကြီးကြီးဟာကလတန်မြစ်အထက်ပိုင်းကိုတက်လာတဲ့မြန်မာအစိုးရစစ်ရေးရင်ကနေပစ်ခတ်ခဲ့ဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်။ဒဏ်ရာပြင်းထန်ရရှိထားတဲ့ဆရာတော်ဦးအိမ်ဒါကလက်ရှိရန်ကုန်စေယုံမှာဆေးကုသမှုခံယူနေပြီးကျောင်းဆရာမနဲ့ကျောင်းသား၂ဦးကလည်းကြောက်တော်စေယုံမှာဆေးကုသမှုခံယူနေတယ်လို့ကြောက်တော်လူမှုကူညီရေးအသင်းအဖွဲ့ဝင်တဦးကပြောပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့စည်းတွေကြား၃လသွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာလက်နက်ကြီးထိမှန်တဲ့နဲ့မြေမြုပ်မှန်းနေမိတာတွေကြောင့်တေဆုံးလူ၁၀ဦးအနည်းဆုံးရှိနေပြီးလူခုရေးချိုးဖောက်မှု90လောက်ဖြစ်ပွားခဲ့တယ်လို့တန်မျိုးသမီးအဖွဲ့ TWO ကနေပြောပါတယ်။ TWO ရဲ့စည်ရင်ပြည့်စုံချက်အရလူခုရေးချိုးဖောက်တဲ့လက်နက်ကင်ဖွဲ့စည်းတွေကတော့မြန်မာတပ်မတော်က15ကြိမ် RCS SSC က2ကြိမ် BSLF DNL က2ကြိမ်နဲ့ဒေတာတွင်းပြည်သူစစ်တပ်ဖွဲ့ဝင်တွေက3ကြိမ်ကျူးလွန်ခဲ့တယ်လို့ TWO ကပြောပါတယ်။ TWO ကထုတ်ပြန်တဲ့စည်ရင်မှာထိခိုက်တန်ရန်ရသူ23ဦး၊ဘော်ဒါသာမမဟုတ်လမ်းပြဖြစ်ခေါ်ယူခံရသူ23ဦး၊ဖမ်းဆီးချုပ်နှံခံရသူ3ဦး၊တပ်သားစုဆောင်ခံရသူ10ဦး၊ညင်ပါနှိပ်စက်ခံရသူ2ဦးဖြစ်ကြောင်းနဲ့အများစုဟာတန်းပလောင်လူမျိုးတွေဖြစ်ပြီးကချင်နဲ့ရှမ်းလူမျိုးတွေလည်းပါဝင်ကြောင်းဖော်ပြပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့ကိုခိုင်နန့်စံကြောင်မဲတီဘောနဲ့နန်းခမ်းတို့မှာလူခုရေးချိုးဖောက်ခံရမှုတွေပုံမှုဖြစ်ပွားနေပါဗျ။
မွန်ပြည်သက်ပါတီနဲ့မွန်ညင်ညွတ်ရေးပါတီကလူငယ်တွေနဲ့မွန်လူငယ်များဆောင်ရက် MYF တို့ပူးပေါင်းပြီးစက်တင်ဘာလ29နဲ့30ရက်နေ့ကကရင်ပြည်နယ်ကော့ကရိတ်မြို့နယ်ရှိမွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်မှာအမျိုးသားအဆင့်မွန်လူငယ်များဆွေးနွေးပွဲကျင်းပခဲ့ပါတယ်။မွန်အမျိုးသားနိုင်ငံရေးမှာလူငယ်တွေနဲ့သက်ဆိုင်တဲ့အခမ်းကဏ္ဍတွေမှာလူငယ်တွေပူးပေါင်းဝန်းရံတွားဖို့လာမယ့်2020ရွေးကောက်ပွဲမှာလည်းမွန်နိုင်ငံရေးပါတီကအမတ်နေရာများများရဖို့ဝန်းရံတွားမယ်လို့မွန်လူငယ်များဆောင်ရပြောရေးဆိုခွင့်ရှိသူမင်းညံဆိုင်ရာမန်ကပြောပါရယ်အဆိုပါဆွေးနွေးပွဲမှာမွန်ရဟန်းတန်ဃာတော်များမွန်ပြည်သက်ပါတီနဲ့မွန်ညီညွတ်ရေးပါတီကိုဆက်လက်များမြို့နယ်အဆင့်လူငယ်အဖွဲ့အစည်းတွေပြည်နယ်တိုင်းဒေသကြီးတို့ကမွန်လူငယ်များ190ဦးခန့်တက်ရောက်ဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်အရသိရပါရယ်
KNU ဖွဲ့ဟာငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေမဲ့မူဝါဒမရှိသလိုလက်အောက်ခံအဖွဲ့အစည်းတွေကိုလည်းငင်းချမ်းရေးထိခိုက်စေမဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးလမ်းညွှန်ထားတာမရှိဘူးဆိုပြီး KNU ကကရင်မျိုးသားစည်းရုံးကနေအခုလ29ရက်နေ့မှာသဘောထားထုတ်ပြန်ချက်တစောင်ထုတ်ပြန်ပါတယ်။ KNU ပါဝင်မြောက်ပိုင်းအဖွဲ့ဝင်တချို့မှပါဝင်တဲ့အဖွဲ့ဝင်တွေကဖောက်ခွေရေးလှုပ်ဆောင်ဖို့ကြံရည်ထားတာရှိကြောင်းဆိုပြီးနိုင်ငံတော်သမ္မတရုံးနဲ့လုံခြုံရေးသတိပေးစာတစောင်လူမှုကွန်ရက်ပေါ်မှာပြန့်နှံ့တာရှိပြီးအဲ့ဒီပြနေတဲ့စာပေါ် KNU ဘက်ကအခုလိုထုတ်ပြန်ချက်ထုတ်တာလည်းဖြစ်ပါတယ် KNU အပါဝင် CNF နဲ့ AA KIA ဖွဲ့ဝင်ပါဝင်တဲ့20ဦးကထိုင်းနိုင်ငံနယ်စပ်မှာစီဝေးပြုလုပ်ပြီးနေပြည်တော်ကောင်စီနယ်မြေမှာဖောက်ခွဲမှုတရားပြုလုပ်မဲ့သတင်းနဲ့ဆက်ဆက်ပြီးတော့ရုံးဌာနအသီးသီးကဂရုပြုဖို့ကိုလည်းအဲ့ဒီပြန့်နှံ့နေတဲ့စာထဲမှာဖော်ပြထားပါတယ်
ထိုင်းမြန်မာကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်မဲ့ရှမ်းပြည်အရှေ့ပိုင်းမန်းဆက်မြို့နယ်မန်းခုတ်မြို့ကကြောင်မီရွေးတွင်းနဲ့လျှက်စစ်တပ်အားထုတ်လို့ရေးစီမံကိန်းအတွက်ကားတွေနဲ့ဆက်ရန်ညားတွေကိုကုမ္ပဏီကနေလာချပေးနေပြီဖြစ်ပါတယ်။မြေတူးဆက်မြေတဲဆက်တွေနဲ့မြေကျိတ်ဆက်တွေဆယ်စည်းထက်မနည်းစက်တမလကုံလုံးကမန်းခုတ်ရက်ွက်တုံးမှလာထားကြတာဖြစ်ကြောင်းဒေသခံလုံဆိုင်ကပြောပါတယ်။ဒီစီမံကိန်းဟာပြည်ခဲ့တဲ့2009ခုနှစ်ကတည်းကနှစ်နိုင်ငံအစိုးရဆက်တင်ဆွေးနွေးခဲ့ကြပြီးဒေသခံလူထုရောနေဆက်နေလူထုတွေအကြိမ်ကြိမ်ဆန့်ကျင်ကန့်ကွက်ခဲ့လို့စီမံကိန်းအထမမြောက်ခဲ့ပါဘူးဒီစီမံကိန်းမှာမြန်မာဘက်ကမြန်မာ Economic Corporation ရွှေရည်ကန်ကုမ္ပဏီနဲ့ Mindcoke Gold Company အောက်ကထိုင်းနိုင်ငံ Sahakon Investment မဟာချွန်းကုမ္ပဏီတို့အနေပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်အတွင်းပဏိပခတွေစည်ရေးတင်းမာမှုတွေရှိနေသေးတဲ့အတွက်လာမယ့်2020အထွေထွေရွေးကောက်ပွဲကိုနေမြေကန့်သက်ပြီး ရွေးကောက်ပွဲကျင်းပခွင့်မရမှာကိုကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကစိုးရိမ်နေကြပါတယ်။ဒီအခြေအနေကိုအမီကနေစူးစီးထားပြီးနိုင်ငံအိမ်ကနေတင်ဆက်ပေးသွားမှာပါရှင်။
ကချင်းတပြည်နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပခွင့်မရမှာကိုစိုးရိမ်တယ်လို့ကချင်းပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကပြောပါတယ
်။ဒီကတော့နှစ်ပိုင်းရှိတာပေါ့နော်။တက်ပွဲတွေနဲ့ပတ်သက်ပြီးမှလည်းငင်းချမ်းရေးနဲ့ပတ်သက်ပြီးမှလည်းစိုးရိမ်တဲ့အချက်တခုရှိတယ်။အဲစိုးရိမ်စရာတော့အဓိကတော့ဒီကချင်းဒေတာခံပါတီ KSPP ရဲ့တော်တော်ထိခိုက်မှုရှိမှာ။ဘာဖြစ်လို့လဲဆိုတော့ဒီတို့တို့လှုပ်လာနိုင်တာကချင်းတွေရဲ့အဓိကကချင်းတွေများတဲ့နေရာလောက်ပဲဖြစ်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီအဲ့ဒီနေရာတွေဟာတိုက်ပွဲလဲမကြာခဏဖြစ်ပွားပါတယ်။ဒါကြောင့်ဒီနေရာတွေကစိုးရင်စရာကောင်းပါတယ်။ကျွန်တော်လည်းဒီဟာတော့စိုးရင်မှုရှိပါတယ်။
2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာကချင်းပြည်နယ်အတွင်းမှာရှိတဲ့ဝိုင်းမော်၊ချီပွေ၊စုံဘရာပုံ၊မချမ်းပေါ်ခေါင်လန်ဖူး၊တနိုင်းအင်ဂျိုင်ယန်မန်စီ၊မိုးမောက်ရွှေကူနဲ့လော့စော်မြို့နယ်အတွင်းမှာရှိတဲ့တချို့ကျေးရွာတွေမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုတချို့မြို့နယ်တွေမှာလည်းတမြို့နယ်လုံးအတိုင်းအတာအနေနဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူး။ရွေးကောက်ပွဲနေ့မှာသတင်းမီဒီယာတွေကလည်းနေရာကန့်သတ်မရှိဘဲလွတ်လပ်စွာသတင်းရယူခွင့်ပေးဖို့လိုအပ်တယ်လို့လည်း KSPP ပါတီကပြောပါတယ်။ကချင်းပြည်နယ်တွင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာသတင်းရယူချိန်ကအချိန်နည်းနဲ့ပတ်သက်လို့မြစ်ကြီးနားသတင်းကြော်နယ်ကအမှုဆောင်အက်ဒီတာချုပ်ဥပရာမိုင်ကအခုလိုပြောပါတယ်။
တချို့မဲယုံတွေမှာဝင်ခွင့်မရတာတို့ဆိုတော့ပြီးတော့မဲဆန္ဒနယ်တွေကများတဲ့ခါကျတော့ကိုယ်တိုင်စောင့်မကြည့်နိုင်တာမျိုးတို့နောက်ဒီရွေးကွာနေပြီးတော့ဒီအချိန်နဲ့တွေ့ရင်ထုတ်ပြန်တဲ့နေရာမှာလည်းနောက်နေကြကြတာဖြစ်တယ်နောက်ထပ်တစ်ခုကဒီမဲယုံဝင်တဲ့နေရာတွေမှာလည်းအဟန့်အတားရရှိနေတယ်ပြီးတော့နောက်မဲယုံမူးတွေကိုနိုင်ကိုကလည်းဒီမီဒီယာနဲ့ပတ်သက်ပြီးမှသူတို့ကိုယ်တိုင်ကခဏနာနားမလည်ထားဘူးသူစီမင်းစည်းကမ်းနေဆိုတော့ဒါတွေအားလုံးကြုံနေရတယ်ဆိုတော့အခုလာမယ့်2020ရွေးကောက်ပွဲမှာလည်းထုံနေကောင်ဖြစ်မှာပဲ
2015ရွေးကောက်ပွဲတုန်းကကချင်းပြည်နယ်ပါဝင်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ချမ်းပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးမြို့နယ်ခုနှစ်မြို့နယ်နဲ့ကျေးရွာပေါင်း600ခန့်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိလို့အဲ့ဒီဒေသတွေမှာရွေးကောက်ပွဲဖျက်သိမ်းကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ကြေညာခဲ့ပါတယ
်။ဆက်ပြီးတော့မွန်ပြည်နယ်အတွင်းပြည်နယ်လွတ်တော်နဲ့ပြည်နယ်အစိုးရတို့အကြားပို့တိုက်မှုတွေရှိလာနေတယ်လို့အစိုးရအဖွဲ့ကနေလွတ်တော်ကိုလွှမ်းမိုးလာတယ်လို့လွတ်တော်အကြီးအကဲတွေကဆိုပါတယ်။မီကလီယာမောင်ကနေစူးစီးတင်ဆက်ပေးထားပါတယ
်လက်ရှိကျင်းပနေတဲ့ဒုတိယအကြိမ်ဝန်ပြည်နယ်လွှတ်တော်ပုံမှန်စည်းဝေးမှာမေခွန်49ခုကိုအချိန်မမီတဲ့အတွက်ပြည်နယ်ဝန်ကြီးချုပ်ကနေမေခွန်25ခုကိုပဲဖြေချမယ်ဆိုတဲ့အတွက်ဝန်ပြည်နယ်ဆိုရကလွှတ်တော်ပေါ်လွှမ်းမိုးနေတယ်လို့ဝန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒေါ်တင်ဤကအခုလိုပြောပါတယ
်အချိန်မီမရဘူးဆိုတဲ့ဌာနကိုဆိုရကကြီးကြတုံ့ပြန်ပေးရမယ်အစားအဆိုရကကျွန်တော်တို့လွှတ်တော်ကိုလာကြတော့ trauma တွေလို့ကျွန်မခံစားရတယ်။ကြည့်လေ၊ तू ပြောတဲ့သူ့ဌာနကနေဖြေဖို့အချိန်မမီဘူးပြောတယ်။ तू ဘာလုပ်လဲ။စီမံအုပ်ချုပ်ဌာနတောင်းလာပြီး तू မှနှုံမှုတွေအများ။ဘာလျှောက် तू ကျွန်မဒီဥစ္စာမမေးပါနဲ့နားမမေး तू ကျွန်မလာ trauma တွေ။လို့ကျွန်မခံစား။ကျွန်မတို့လွတ်တော် trauma ကိုဥပဒေပဲရှိတယ်နော်။ကျွန်မတို့ဘယ်လူမှရှိဘူး။
NLD ပါတီကြီးစိုးတဲ့အစိုးရနဲ့လွှတ်တော်မှာအခုလိုပြဿနာဖြစ်ပေါ်လာရတာဟာ2008အခြေခံဥပဒေရဲ့အားနည်းကျကျပဲလို့မွန်ညင်ညွတ်ရေးပါတီတွဲဖက်တွင်ရင်မှုတဲ့နာလီယသမကအခုလိုထောက်ပြသွားပါတယ
်သူပြီးခဲ့တဲ့လွှတ်တော်ကမေးတဲ့မျိုးကိုနေကိုအစိုးရကမဖြေခဲ့ဘူးဒီအစိုးရကလွှတ်တော်ကိုလွှမ်းမိုးတာလားမလွှမ်းမိုးတာလားဆိုတာတဲ့ဒါက2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာလို့ကျွန်တော်ထင်တယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်262ပုံမှန်ကွဲထပ်ဝင်ပဲပုံမှန်ကွဲငယ်တက်မှာတော့တိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးချုပ်တည်နိုင်ငံတော်သမ္မတအားတာဝန်ခံရမည်ဟုတကောင်းပုံမှန်ကွဲငယ်နှစ်တွင်တိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးများသည်သက်ဆိုင်ရာတိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးချုပ်အား၎င်းသက်ဆိုင်ရာတိုင်းဒေသကြီးတို့မှပြည်နယ်ဝန်ကြီးချုပ်မှတစ်ဆင့်နိုင်ငံတော်တမရအား၎င်းတာဝန်ခံရမည်ဟုတကောင်ပြဋ္ဌာန်းထားပါတယ်။လွှတ်တော်ကိုယ်စားလှယ်တွေမေးတဲ့မေးခွန်းတွေဟာပြည်သူတွေရဲ့ဆန္ဒတဘောတာပေါ်အခြေခံပြီးမေးတာဖြစ်တယ်လို့တထောင်မြွနဲ့မှတ်တဲ့မဲဆန္ဒနယ်မြေကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါခိုင်ခိုင်နဲ့ကဆိုပါတယ်
။လွှတ်တော်ကိုယ်စားလှယ်တွေကမေးဖို့မေးတဲ့နေရာမှာလွှတ်တော်ကိုယ်စားလှယ်တွေရဲ့အကျိုးစီးပွားမပါပါဘူး။နောက်လွှတ်တော်ကိုယ်စားလှယ်တွေဒီလိုရောက်ရှိလာတယ်ထိုင်ကြစားရည်လွှတ်တော်ကိုယ်စားလှယ်ဒီစီကိုရောက်ရှိလာတဲ့ပြည်သူရဲ့အတန်းလွှတ်တော်ကိုယ်စားလှယ်ဒီစီကိုရောက်ရှိလာတဲ့เนาะပြည်သူသဘောထားဆန္ဒတွေပေါ်မှာအခြေခံပြီးတော့ကျွန်တော်ဒီနေ့ကနေမေးရခြင်းဖြစ်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အကျိုးစီးပွားပါတော့ပါပ
ါအာဏာပြင်းနှစ်ကရင်ကာလန်တင်နာမခေါ်တဲ့ကိစ္စဟာနိုင်ငံတော်တိုင်ပင်ခံနှောက်မိတ်မဟုတ်တဲ့အကြောင်း မွန်ပြည်နယ်ဝန်ကြီးချုပ်ဝန်ခံလိုက်ရပြီခရေကပြီးခဲ့တဲ့မေလအတွင်းမှာကျင်းပခဲ့တဲ့မွန်ပြည်နယ်လွှတ်တော်စီဝေးကနေအစိုးရနဲ့လွှတ်တော်ကြားပို့တိုက်မှုတွေပြင်းထန်လာတယ်လို့ဝေဖန်မှုတွေဖြစ်ပေါ်နေပါတယ်ရှင်။
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မိဝကျေးရွာဘုံကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်တဲ့အတွက်ကျောင်းထံဆရာတော်အပါအဝင်စုစုပေါင်း၅ဦးဒဏ်ရာရရှိသွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကိုင်အဖွဲ့တွေအကြားသုံးလအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာလူအခွင့်ရေးချိုးဖောက်မှု86လောက်အထိဖြစ်ပွားခဲ့တယ်လို့တအားငမျိုးန
ရနိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တန်ရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာအသေးထုတ်လွှင့်ပြီးအခုလိုတောက်ကြနေမနေ့ကမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်ကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ်ပြပြခြင်း Asia 77ဒီနေ့မီယာဆက်ဆက်3ဂျိုတူတို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒါရင်မကကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
်စစ်မှန်တဲ့ပြည်တော်လူတရပေါ်ပေါက်လာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲဘာရီသတိပြုစင်ကျင်တဲ့မှာလဲစာရာတွေကိုအော်တိုဘာလ9ရက်ဒီတပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ
ဖီယိုအမေရိကန်တရက်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖတ်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့8နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုတောက်ကြနေမနေ့ခေထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမသည်အောင်ကပြောပြပေးပါဦးမယ်ရှင
်2020သမရရေကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘဲဖြစ်လာနိုင်တဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပြီးဖို့နိုင်ငံသားအစိုးရတွေကိုသမရဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်သမရရဲ့ဒီလိုပြောကြားချက်ဟာနိုင်ငံရေးအကျိုးမြတ်ရဖို့သမရအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရပ်တစ်ခုဖြစ်ပြီးတော့သူ့ကိုတရားစွဲဖို့မြင်မြင်ဆန်းဆန်းလှုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့ဒီမိုကရက်တွေကဝေဖန်လိုက်ပါတယ်ကြာသပတေးနေ့ကပြင်သစ်နိုင်ငံပါရီမြို့တော်ကရဲဌာနချုပ်အတွင်အလုသမားတယောက်ဓာတ်နဲ့တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားကြောင်းပြင်သစ်ရဲတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါရယ်ပြင်သစ်ရဲတပ်ဖွဲ့တမကပြောခွင့်ရ Light Travels ကတိုက်ခိုက်မှုဟာတိုက်ခိုက်သူရဲ့ရုံငန်းတွင်မှစတင်ဖြစ်ပွားခဲ့တာလို့ပြောပြီးတော့တိုက်ခိုက်သူကိုတော့အသေးပြစ်ခတ်ဖမ်းဆီးခဲ့ပါရယ်ရန်ကုန်ကက်သလစ်ခရီးယန်သာသနာပိုင်ဆရာတော်ကာဒီနယ်ချားလ်စ်ဘူကအပြစ်မဲ့ပြည်သူတွေကိုမထီကြပါနဲ့တော့ဆိုတဲ့ခေါင်းစဉ်နဲ့တိုက်ပွဲဖြစ်ရာဒေသတွေမှာဒုက္ခရောက်နေတဲ့ပြည်သူတွေအတွက်ဘာသာရေးကောင်းဆောင်တွေကပါဝင်ပြောဆိုပြီးတိုက်တွန်းထားတဲ့ညင်ညာချက်ကိုအော်တိုဘာလာတရနေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။လာရှိုးဒေသနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေးကြီးပျက်စီးထိခိုက်ဒဏ်ရာရအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အပေါ်မှာဆရာတော်အနေနဲ့ဝန်ထမ်းမိကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေဟာငြင်းငြင်းရေးကိုမျက်နှိုးသူတွေဖြစ်တဲ့အတွက်ဘာသာရေးကောင်းဆောင်တွေအနေနဲ့ရင်ကုန်နှုတ်ပိတ်မနေဘဲငြင်းငြင်းရေးအတွက်ပါဝင်ဆောင်ရွက်ကြဖို့ကာဒီနယ်ချားလ်စ်ဘူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်
တောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြောပြပေးသွားတာပါအခုမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ရှင်အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး ကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO ကိုအပိနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.